အာဏာသိမ်းတပ်ရဲ့တိုက်ခိုက်မှုကိုထွန်းလွန်မှုအတွက်တပြည်လုံးမှာ PDF ပြည်သူ့ကာကွယ်ရေးတပ်တွေဖွဲ့စည်းပြီးလက်တုံ့ပြန်ကြပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းရှိတဲ့ပြည်နယ်တွေမှာလည်း PDF ပြည်သူ့ကာကွယ်ရေးတပ်တွေဖွဲ့စည်းပါတယ်။အာဏာသိမ်းတပ်ကိုဘုံရန်သူအဖြစ်ပြစ်မှတ်ထားတဲ့လက်နက်ကိုင်အဖွဲ့တွေပူးပေါင်းလာလိမ့်မယ်လို့မျှော်လင့်ကြပါတယ်။ရှမ်းပြည်နယ်က PDF ပြည်သူ့ကာကွယ်ရေးတပ်တွေပူးပေါင်းပြီးရှမ်းပြည်သွေးစည်ရည်ရွယ်တပ်ပေါင်းစုကိုတီထောင်လိုက်ကြောင်းစက်တင်ဘာလ4ရက်နေ့ကကြေညာပါတယ်ဆစ်အာနာမသိမ့်မီဇန်နဝါရီလအစောပိုင်းမှာ NLD ပါတီဟာအမျိုးသားရည်ရွယ်ရေးအစိုးရဖွဲ့ဖို့ရည်ရွယ်ပြီးတိုင်းရင်းသား48ပါတီနဲ့တွဲဆုံဆွေးနွေးဖို့စီစဉ်နေတော့မှာစစ်တပ်ကအာနာသိမ့်လိုက်တာဖြစ်ပါတယ်တိုင်းရင်းသားလက်နက်ကိုင်တွေများသလိုစစ်တပ်ကလည်းတိုင်းရင်းသားအုပ်စုတွေထဲမှာအမြဲတမ်းအကွဲပြဲဖြစ်နေအောင်လုံနိုင်စမ်းရှိတာတွေ့ရပါတယ်လက်ရှိ CDF လှုပ်ရှားမှုပြည်သူ့ဆန့်ကျင်မှုနဲ့တက်တွင်းပုံကံမှုဟာအရင်နဲ့မတူတမူထူးခြားပေမဲ့တိုင်းသားတပ်ဖွဲ့တွေထဲမှာတော့အခြေအနေပြောင်းလဲတာမျိုးတိတ်မရှိသေးဘူးဖြစ်နေပါတယ
် NCA တနင်္ဂနွေဆန်ရအပြည့်ရစာချုပ်ကိုလက်မှတ်ထူထားတဲ့တပ်ဖွဲ့ဆယ်ဖွဲ့ထဲမှာသဘောထားအမျိုးမျိုးကွဲလွဲနေုံရပါတယ်NCA ဖွဲ့ဝင်တွေပုံမှန်ကျင်းပတဲ့ online ဆွေးနွေးပွဲတွေမှာ NUG အစိုးရကိုဝန်ရံပံ့ပိုးမယ်လို့ကြေညာတာမျိုးတွေရှိသလိုအာဏာသိမ်းစစ်ကောင်စီနဲ့တွဲဆုံဆွေးနွေးတဲ့အဖွဲ့တွေလည်းရှိနေပါတယ်။ဥပမာ DKBA ကရင်အဖွဲ့နဲ့ကရင်ညီညာရေးကောင်စီအဖွဲ့ဟာနေပြည်တော်ကိုတွားရောက်ဆွေးနွေးပေမဲ့ KNU ကရင်အဖွဲ့ရဲ့လက်အောက်ခံတပ်အချို့ဟာ NUG ကိုထိတိရရောက်ကူညီနေပါတယ်။ NCA အပြည့်ရဆယ်ဘွဲ့တဲမှာNUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပထမဦးဆုံးပူးပေါင်းဆောင်ရွက်သူဟာ CNF ချင်းအမျိုးသားတပ်ဦးဖြစ်ပါတယ်။ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီဆိုတဲ့ SSC တောင်ပိုင်းတပ်ဖွဲ့ကတော့ SSC မြောက်ပိုင်းတပ်ဖွဲ့ကိုတိုက်ဖို့သာစိတ်ဝင်စားနေပုံရပါတယ်။အချို့ကလည်းအပြည့်ရစာချုပ်ပြက်ပြက်သွားပြီလို့ဆိုပါတယ
်။ NCA အပြည့်ရစာချုပ်နဲ့ပတ်သက်ပြီးအဖွဲ့အမျိုးမျိုးအမည်အမျိုးမျိုးရှိကြတာမို့အငင်းပွားစရာဖြစ်နေပါတယ်။ကျင်းနဲ့ရှမ်းပြည်နယ်မှာအဖွဲ့အစည်းနဲ့အဖွဲ့ဝဲတွေအမျိုးမျိုးပေါ်ပေါက်လာတာကိုကြည့်ရင်ဘုံရန်သူကိုရင်ဆိုင်ရမှာအခက်အခဲအများကြီးရှိတာတွေ့ရပါတယ်။တပ်မတော်ဟာတိုင်းရင်းသားစီလုံးရေးညီညွတ်မှုကိုချိုးခွဲရမှာအတွေ့အကြုံရှိတဲ့အဖွဲ့အစည်းဖြစ်ပါလေ။ KNU အဖွဲ့ကြီးတွေကနေအဖွဲ့လူတွေခွဲထွက်အောင်လုပ်နိုင်တဲ့အစီအလာရှိပါလေ။ KNU ကခွဲထွက်တဲ့ DKBA ကရင်ဗုဒ္ဓဘာသာတပ်ကိုနေကြတော့တက် BGF အဖြစ်အတွင်ပြောင်းတိုင်းတာတက်မလို့ပါတော်လိုင်းရင်သက်တမ်းရင့်လေလေအဖွဲ့ခွဲတွေများလာလေလေပြုတ်လာပါလေ
ပြင်းပြင်းနဲ့မှာတက်မလို့လက်အောက်ခံ BGF တက်73ခုရှိတဲ့အနေနဲ့12ခုက DKBA တက်ဖွဲ့တွေဖြစ်နေပြီးပြင်းညင်းညာရေးကောင်စီမှာကြိုင်းစိတ်ကြီးအခြေဆိုင်တက်ဖွဲ့တစ်ခုသာရှိပါတယ်လိုင်းဝဲဖအံဖာပွန်မြဝတီနဲ့ကွန်ကရစ်မှာDKBA တစ်ဖြစ်လဲနေကြားသောတက်တွေအခြေစိုက်ပါလေ။ရှမ်းပြည်နယ်မှာတော့နေကြားသောတက်က9တက်ရှိပြီးပြည်သူစစ်42ဖွဲ့ကျော်ရှိပါလေ။အချင်းပြည်နယ်မှာ KIA ကခွဲထွက်တဲ့ NDAK အဖွဲ့ကနေဖွဲ့စည်းထားတဲ့နေကြားသောတက်3တက်ရှိပါလေ။ပြည်အားပြည်နယ်မှာလည်းကင်းညီနီတပ်မကြီးကနေခွဲထွက်တဲ့နေကြားသောတက်3ခုရှိပါလေ။အပြည့်ရတက်ဖွဲ့ကြီးတွေကိုနေကြားသောတက်အဖြစ်အသွင်မပြောင်းနိုင်ပေမဲ့အဖွဲ့အစည်းတွေကိုတက်မတော်ကလက်အောက်ခံဘွားရောက်အောင်လုပ်နိုင်ခဲ့တာတွေ့ရပါတယ
်။ဗိုလ်ချုပ်နေဝင်ကြီးဆိုတဲ့မဆလာဆိုရှယ်လစ်ခေတ်ကလည်းတိုင်းရင်းသားလက်နက်ကိုင်တွေစုဝေးတဲ့အသင်းအဖွဲ့တွေရှိပါတယ်။ကချင်၊ကရင်၊ကယန်၊ကရင်ပြည်၊လာဟုပလောင်ပအုပ်၊ရှမ်းချင်းမွန်၊ဝတိုင်းရင်းသား၁၇ဖွဲ့ပါဝင်တဲ့မဒတာမျိုးသားဒီမိုကရေစီတပ်ဦးကို1985မှာတည်ထောင်ပါလေ။1980အရေးတော်ပုံကိုစစ်တပ်ကဖြိုခွဲပြီးမကြမီမဒတာနဲ့ចောင်းသားအဖွဲ့ဤဟန်ပြိုအဖွဲ့များပြည်ပရောက်မြန်မာအဖွဲ့စတဲ့အဖွဲ့အစည်းအမျိုးမျိုးစုပေါင်းပြီးတော့ TAB လို့ခေါ်တဲ့မြန်မာဒီမိုကရေစီမဟာမိတ်တပ်ပေါင်းစုကိုထိုင်းမြန်မာနယ်စပ်မှာတည်ထောင်ပါလေရည်ရချက်ကတော့နဝတအစိုးရကိုဖြုတ်ချဖို့ပါပဲ1989ဒီဇင်ဘာလမှာစစ်အစိုးရနဲ့အိုးစားကွဲသွားတဲ့ဗိုလ်မှူးကြီးစိန်မြဦးဆောင်တဲ့PDF ပြည်သူ့ကာကွယ်ရေးတပ်ပေါ်ထွက်လာပါသေးတယ်။1992မှာလက်နက်ကင်တွေကိုနိုင်ငံရေးပါတီတီထောင်ခွင့်နဲ့စီးပွားရေးလုပ်ခွင့်ပေးလိုက်တာကိုတိုင်းရင်းသားအဖွဲ့၉ဖွဲ့ကလက်ခံလိုက်တဲ့အခါစစ်အစိုးရရဲ့နိုင်ငံရေးကစားကွက်ထွေးကိုဝင်ကကြတဲ့အဖြစ်ကိုရောက်သွားပါတယ်။ပ ီသူပါတီ NLD ကသာစစ်အာဏာရှင်စနစ်မိကုံးချုပ်စီမှာမှုဘလို့မဖြစ်အောင်အာဏာသိမ်းတာပါပဲဒါပေမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာအာဏာသိမ်းတပ်ကိုဘုံရန်သူအဖြစ်သတ်မှတ်ပြီးတစည်းတစ်လုံးနဲ့လှုပ်ရှားရေးမှာမပြတ်မသားဖြစ်နေတာတွေ့ရပါတယ်ခင်ဗျာ